ကိုအောင်မင်းနိုင်တို့ရဲ့အဖွဲ့ကဒီကနေ့မနက်မှာမန္တလေးမြို့ကိုရောက်တယ်လို့ကြားပါရတယ်။အဲဒီမှာယဉ်ကျေးမှုအဖွဲ့တွေလူထုတွေတော်တော်များများလာကြွကြတယ်လို့သိရပါရရှင်။ဒီကနေ့မနက်အခြေအနေလေးကိုပြောပြပေးပါအောင်ရှင်။
ကျွန်တော်တို့ဒီမန္တလေးမြို့ကိုစောင့်ဝင်တာက10နာရီတိုးလောက်မှာမန္တလေးမြို့ကြီးကိုစောင့်ဝင်တယ်လေ။ဒါနဲ့ကပြည်သူလူရဲ့ကြိုးစားမှုကအားရပါတယ်။နောက်မန္တလေးမှာရှိတဲ့ဖွဲ့စည်းတည်ရကြိုးစားမှုတွေတော့ဝန်တာကြောင်ကောင်းပါတယ
်။ကောင်းမင်းနိုင်တို့ညီညွတ်အတွက်လမ်းလျှောက်တဲ့အဖွဲ့ကပြည်တော်စုနေ့ကိုမန္တလေးမြို့မှာကျင်းပမယ်လို့သိရပါရတယ်။ဘလို့အစီအစဉ်နေနဲ့ကျင်းပမှုများစီစဉ်ထားပါတယ်ရှင်
။ဒီလိုပဲကျွန်တော်တို့ကတော့ကျွန်တော်တို့ကိုယ်တိုင်ဥစည်းဥဆောင်လုပ်ပြီးတော့ပြောင်းစုနေခန္ဓာဖွဲ့ကိုကျင်းပမှာမဟုတ်ပါဘူး။မန္တလေးမှာရှိတဲ့ဒီဖွဲ့စည်းတီးတီးကကျင်းပမယ်ပြောင်းစုနေခန္ဓာဖွဲ့တွေကိုကျွန်တော်တက်ဖို့ရှိပါတယ်။နောက်ဒီမန္တလေးမြို့နယ်ညိုသားဒီမိုဒီဖွဲ့ချုပ်တိုင်းတွေကျင်းပမယ်ပြောင်းစုနေခန္ဓာဖွဲ့တွေကိုကျွန်တော်တက်ဖို့အစီအစဉ်ရှိပါတယ်။ကျွန်တော်တို့ကိုယ်တိုင်တီးတီးကပြောင်းစုခန္ဓာဖွဲ့ကိုကျင်းပမယ်အစီအစဉ်ရှိပါဘူ
း။ဒီလမ်းလျှောက်ခဲ့တဲ့တောက်လျှောက်မှာရောညီညီငယ်ငယ်အတွက်လမ်းလျှောက်တဲ့အဖွဲ့အနေနဲ့ဘာအမှတ်ရစရာတွေများလုပ်ခဲ့တာတွေရှိပါသလဲရှင
်။အမှတ်ရစရာတော့ကျွန်တော်တို့အနေနဲ့ပေါ့လေတိုက်ဦးမှာကျွန်တော်တို့ငြိမ်းချမ်းရေးကြောက်တန်ဆိုင်နိုင်ခဲ့ပါတယ်။ဒါကျွန်တော်တို့ဒီကီးစံမှာတော့ဒီအမှတ်တရပေါ့လေမြို့ကတော့ကျွန်တော်နေလီမိနေပြဒီအောင်ဆန်းသူရိယာဒီရုပ်ဝလှတောင်းရကျွန်တော်ကြောက်တန်အောင်ကျွန်တော်တို့အလေးပြုခြင်းရှိပါတယ်ပေါ့
။ကြီးညာချက်ထုတ်ထားတာဟိုတနေ့ကထွက်လာပါတယ်ရှင်။ဒီကောင်မင်းနိုင်တို့ရဲ့ကြီးညာချက်ထဲမှာဒီအဖွဲ့အစည်းတချို့ကလွှမ်းမိုးခြင်းတယ်လို့ဆိုတာတွေပါထားပါတယ်ရှင်။ဒီလွှမ်းမိုးခြင်းတယ်ဆိုတာဘယ်ချက်တွေကိုကြည့်ပြီးတော့ဘယ်ဖွဲ့စည်းတွေကလုပ်တယ်ဆိုတာကိုပြောချင်တာပါလဲရှင်
။ကျွန်တော်လုပ်မယ်ဆိုလို့ရှင်တချို့တွေကအောင်မြင်မှုပေါ်လိုက်ပြီးတော့ flying light စီးတဲ့အမျိုးတွေရှိပါတယ်။ဒါကျွန်တော်တို့ကတော့ကျွန်တော်တို့ဒီလို့တော့ကျွန်တော်တို့ကတော့အောင်မြင်တယ်လို့ကျွန်တော်မဆိုဘူးကြလေ။ကျွန်တော်တို့ကခံယူတာပေါ့ဗျာ။ဒါပေမဲ့တချို့လူတွေကဒီပုံမှန်ကြည့်ပြီးတော့မျိုးမျိုးလုပ်တဲ့ပုံစံမျိုးတွေရှိတယ်ဗျာ။နောက်ကျွန်တော်တို့အုပ်စုကလည်းအမျိုးမျိုးပေါ်လေထိုးခွဲမနေတာအများကြီးရှိရပါတယ်။တချို့ကလည်းရမမတချို့ကပါတော့ဒါကငါတို့ကလုပ်တယ်သူကလုပ်တယ်လို့အကြားရပေါ့လေ။ဒါကိုကျွန်တော်တို့ကအခုဆုံးကျွန်တော်တို့လူ၅ယောက်စတိုင်ပင်နေ။ဟောတွားမယ်အောင်တော့တူကြလားတူရဲ့တို့ဘယ်ငါတို့ကဘေးပါတီဘေးဖွဲ့စည်းရဲ့ဩဇာကိုခံမှာမဟုတ်ဘူးဘေးပါတီမှာငါတို့နေရာချုပ်လက်ခံဖို့ငါတို့ရဲ့သဘောဆန္ဒအရငါတို့ကချင်ပြည်မှာဖြစ်နေတဲ့စစ်ပွဲတွေကိုအများဆုံးရပ်တန့်ရေးအတွက်ပချင်းစစ်ပဒုက္ခတွေတော့ငါတို့မြန်မာတိုင်းတိုင်းညီကိုတွေအနေနဲ့တို့နဲ့တသားတည်းရှိတဲ့စုတဲ့တိုက်ရိုက်ကိုကျွန်တော်ကြားကျင်တဲ့ဆန္ဒပါမှာ
ဆိုလို့ရှိရင်မန္တလေးကိုရောက်တဲ့အခါမှာရောလူအင်အားဘယ်လောက်လောက်ရှိပါပြီလဲရှင
်မန္တလေးကိုကျွန်တော်တို့ရောက်တဲ့အချိန်မှာကျွန်တော်တို့လူအင်အားကကြားက45 48တော့ရှိတယ်မှားတော့3ပေါက်ရှိတယ်ဗျဆရာတော်ကတော့15ပါးရှိပါတယ်ဒီအားလုံးကျွန်တော်60ကျော်လောက်ရှိပါတယ
်ဒီညဉ့်ညင်းအတွက်လမ်းလျှောက်တဲ့အဖွဲ့တွေမှာခီးပန်းတဲ့လူတွေ၊ကျမကြီးထိခိုက်တဲ့လူတွေလည်းရှိလာပြီလို့ပြောပါတယ်။ဒါတော့ဒီကျမကြီးထိခိုက်တယ်ဆိုတာဘလို့အခြေအနေပါလဲရှင်။80ဆက်လျှောက်နိုင်မဲ့အခြေအနေရောရှိပါသလားရှင
်။ရှိပါတယ်။ဂျိုးတွေကဒီခီးလဲရေရှည်လမ်းလျှောက်ဖို့တဲ့အခါကြတော့လေ။နောက်တစ်ချက်ကပါလဲဆိုတော့ခီးကလျှောက်ပါများတဲ့အခါကျတော့တချို့ဆရာတွေဆိုလို့ရှိရင်တို့ရဲ့ဒီခြေဘွားတွေကလည်းရေရည်ဘူးတွေကျွန်တော်ပေါက်တယ်ဗျာ။ရေရည်ဘူးတွေပေါက်ကြောင့်ဖြစ်လျှောက်တဲ့အခါကျဘာဖြစ်လဲဆိုတော့အယူတွေပါထိလာတယ်။နောက်တို့ရဲ့ကြက်သားတွေကရောင်ရမ်းနေတဲ့အများကြီးဖြစ်လာတယ်ဗျာလေ။နောက်တချို့ကလေးတွေဆိုလို့ရှိရင်တို့နေဘူးတန်းမှာလမ်းလျှောက်တယ်ဗျာ။ဒီမနေ့ဆိုလေဒီချမ်းချမ်းတို့ကလမ်းလျှောက်နေလျှောက်တယ်ဗျာ။နေရင်းဆိုလေနေဘူးမှာလမ်းလျှောက်တဲ့အခါကျတော့တွင်းရှင်မှုတွေကျွန်တော်ရှိလာတယ်။ပြီးတော့ကျွန်တော်ဒီအကျော်ပိုင်းဆိုင်ရာနဲ့ကျွန်တော်တို့ဒီနေဘူးတဲ့အခါကျတချို့ကလေးဆိုနှာခေါင်းကတွင်းရှင်ကြတယ်။ဒီကတော့ကျွန်တော်အကျော်ပိုင်းဆိုင်နဲ့တချို့ဆရာတော်နှစ်ပါးလောက်ဆိုအယူပိုင်းဆိုင်ပြင်ညာရှိပါတယ်။လမ်းလျှောက်မှများလည်းပါဟုတ်ကဲ့
။ဒီတောက်လျှောက်မှာဘလို့အခက်ခဲတွေများကြုံတွေ့ခဲ့တာတွေရှိပါသလဲရှင်
။ဒီအခက်ခဲကတော့ကျွန်တော်တို့ကြီးမားတဲ့အခက်ခဲတော့ကျွန်တော်တို့ရင်ဆိုင်ခဲ့တာအခုချိန်တည်းမရှိသေးပါဘူး။မန္တလေးမြို့ကြီးကိုစောင့်ဝင်တဲ့ခါမှာကျွန်တော်ခံကြီးထွားရတယ်ကြလေ။ဒီနေ့ဆိုခံကြီးထွားကျွန်တော်အားလုံးပေါင်းလို့ကျွန်တော်18ခု19ခုလောက်ရှိပြီဗျ။တစ်ချက်ကျွန်တော်စိတ်ကောင်းဖြစ်တာကမန္တလေးတိုင်းဒေသကိုကျွန်တော်ဝင်တဲ့အခါမှာဘာဖြစ်လဲဆိုတော့အရင်ကခံကြီးကျွန်တော်ထိုးတဲ့ခါမှာကျွန်တော်ရဲမှုရယ်ပေါ့ညွန့်နဲ့ရဲမှုရယ်ညွန့်နဲ့ထိုးတဲ့အချိုးမှုရယ်ဒီဥပဒေအရာရှိရယ်ပေါ့လေ။ဒါနဲ့ကျွန်တော်တို့ဘုရားနေရာကိုစောင့်ဝင်တဲ့ကျွန်တော်စီဗင်တာကြီးကကော်မတီကပါလာရကြ။မိသက်တွေကပါလာရကြ။တို့ရှိရင်ကတော့ခံကြီးထိုးရတာကျွန်တော်တို့ကတော့ညှိတယ်ဗျ။စီဗင်တာယာနဲ့တို့လမ်းလျှောက်တဲ့ဘာဆိုင်ပဲ။နောက်မိသက်နဲ့ဘာဆိုင်နဲ့ကျွန်တော်မေးတဲ့အခါမှာညွန့်နဲ့ထိုးတဲ့အချိုးရမှုတွေကစီဗင်တာယာကိုလည်းဖြုတ်ပြရရှိတယ်။မိသက်ကိုလည်းဖြုတ်ပြရရှိတယ်ဗျ
။လူငွေတွေလူဒန်းနာတွေရှိတယ်လို့ကြားပါရရှင်။အခုချိန်နေထိဆိုလူငွေစုစုပေါင်းဘယ်လောက်လောက်ရပါပြီလဲရှင်
။အခုချိန်ကကျွန်တော်လူငွေက80နဲ့ကျွန်တော်80ကျားမှရှိပါပြီလေ။လူဒန်းမှုတွေနဲ့ပတ်သက်ပြီးချင်းပြည်နယ်မှာကကျွန်တော်တို့စစ်ပေးဒုက္ခတွေစခန်းက3ခုရှိတယ်လို့ကျွန်တော်ကြားတယ်ပေါ့လေ။ကျွန်တော်တို့ဒီကချင်းပြည်နယ်ကိုကျွန်တော်တို့ရောက်တဲ့အခါမှာဒီငွေသားဘယ်လောက်ရလဲကျွန်တော်ပုံပဲ။ပုံပြီးတော့ငွေသားရတဲ့ပုံကျွန်တော်ကချင်းစစ်ပေးတင့်ဒုက္ခတွေစခန်းတွေကိုကျွန်တော်တို့ဝေဖန်ကြတာကျွန်တော်တို့အကုန်ထူထောင်အောင်ပါကျွန်တော်တို့
။ကောင်းမင်းနိုင်ရေး RFA ကကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ပါကျွန်တော်ကျေးဇူးတင်ပါတယ်။